1340ခုနှစ်ဦးတကူလာကြီးကျော်14ရက်နေ့ညနေ6:15မိနစ်အချိန်ရန်ကုန်တိုင်းဥက္ကလာပမြို့တောင်ပိုင်း900ကျွက်မန္တလေးမြို့မလုံဆန်လူအသင်းကြီးဤဆန်လူအသင်းတောင်မှဆင်ရင်ကျင့်ပါသည်ဆန်လူရေစက်ချရင်မူရခမ်းမဆောင်ကြီးနှစ်ခန်းစာအတွက်လူတန်းရာ၌အခန်းဒါယကာအလှိရှင်ကိုညွန့်မောင်တော်ညွန့်ရင်ဒါမောင်ကံမော်မိသားတစုအမှတ်3တစ္ဆာလံ900ကျွက်တောင်ဥက္ကလာပမြို့ကရင်မူရခမ်းမဆောင်ကြီးအတွက်နှစ်ခန်းစာလူတန်းချင်းသက္ကိုင်းမင်းကုံမင်းဝန်တောင်ရိုးကြီးသုံးခုမှတော်ကြောင်တောင်ကြောင်မိအောင်တော်မူကြတဲ့ယဟန်ဗာမဏိသူတော်သီလရှင်အလူကံပုဂ္ဂိုလ်ပေါင်း9000ကျော်တို့အတွဲစာပြည့်စည်ဖြင့်မပင်ပန်းပါစေခြင်းအကျွတ်ဟာသံဃာတော်များရရှိသလောက်ကောက်ခံ၍မိမိတို့ကိုအញ្ញံအာရှိကမြသုဆောင်စုပေါင်း၍ရရှိတဲ့သံဃာတော်များကိုမန္တလေးအသင်းကြီးမှတစ်ဆက်ဒါကိုင်းမင်းကုံမင်းဝန်တောင်တန်းကြီးပုဂ္ဂိုလ်မှကျောင်းပေါင်း980ကျော်အလူကံပုဂ္ဂိုလ်ပေါင်း9100ကျော်တို့အားလူတန်းသည်မဟာတန်တုလဒါနမဟာသံဃိကရည်စိတ်ခဓမ္မသဘင်၌ဟောကြားအပ်သောဘဝတံဖို့အမိရတဲ့တရားတော်အချိန်အဆင့်ဓနာကြီးအတွင်းပြီးအောင်ဟောရမယ်တရားဆိုတော့လူရင်းမိအောင်ဘုန်းကြီးတို့ပါဠိတော်ပေါင်းညောင်းများစွာကိုစီတန်းပြီးတော့ဘုန်းကြီးတို့ပရိသတ်များမှတ်မိလွယ်အောင်ဟောပါဘဝတံဖို့လို့ဒီတရားကိုနာမည်ပေးဘဝတစ်ခုတစ်ခုမှာဘာလဲဘယ်ဥစ္စာဟာတန်ဖိုးလေဘယ်ဥစ္စာဟာအနှစ်သာရလဲလူဘဝတစ်ခုရပြန်ရညာတော်လဲပဲတကယ်တန်ဖိုးရှိတဲ့လူဘဝကိုငါတို့ရရလားတန်ဖိုးရှိတဲ့လူဘဝရအောင်ငါတို့ဘာကိုစူးစမ်းရမလဲဘာကိုရအောင်ကြည့်ရမလဲလူဘဝရဲ့တန်ဖိုးဆိုတာဘာတဲ့လဲဆိုတဲ့သဘောတရားများအပါရိမာရမတိနောပါရိသပါရတပိနောဒေသရဏာတိကိသံတိမိစ္ဆာသင်ကပ္ပဂောစရာမိစ္ဆာသင်ကပ္ပဂောစရာမာယင်းနဲ့အကျဉ်းစီလင်းကျဆန်းရအာယုရှိ၏နေကြကုန်သောယေနရာကျင်လူယောနာပါတတဝါတို့သည်အပါရိသာနှင့်အဆိုင်အကိုင်းမှမရှိတဲ့တရားနှင့်လည်းပဲပါရမတိနောနိဗ္ဗာရာရှိတယ်လို့မှတ်တင်ကြကုန်၏ပါရိသနိဗ္ဗာရာရှိတယ်တရား၌ကအပါရတတိနောနိဗ္ဗာရာမရှိလို့သိမြင်ကြလေကုန်၏ဒေတောနှစ်ကိုအကအကကောနှစ်လို့ပြောင်းပြန်မြင်ကြတဲ့ပုဂ္ဂိုလ်အပေါင်းတို့သည်မိစ္ဆာသင်္ကပ္ပဂောစရာမာယင်းနဲ့အကြံစီရင်ကျဆရာအာယုံရှိကြကုန်သည်ဖြစ်၍ပါရံတကိအနစ်စေအနစ်မှန်ဆိုတဲ့တရားကိုနာတိကေသံတိလက်ဆုပ်လက်ကင်ပိုင်ပိုင်မိမိမရရှိနိုင်ရလေကုန်တည်းမိစ္ဆာသင်္ကပ္ပအကျံမှားတာအတွေးအခေါ်မှားအတွေးမှားအကျံမှားတာကိုမိစ္ဆာသင်္ကပ္ပလို့ခေါ်ပါတယ်အတွေးအကျံမှားရင်အယူအဆပါမှားသွားတယ်မှရင်သွားတဲ့အယူဆများကိုမိစ္ဆာဓဗ္ဗနာလို့ခေါ်ရတယ်။ဒါကြောင့်အတွေးအကြံမှားတဲ့ပုဂ္ဂိုလ်များဟာအယူဆပါမှတ်တတ်တယ်။အယူဝါဒပါမှားသွားတတ်တယ်။ဒါလို့ပြောကြရင်မိစ္ဆာသင်္ကပ္ပကြောင့်မိစ္ဆာဓဗ္ဗနာဖြစ်တတ်တယ်လို့ဒီလိုသဘောကျပြီးတော့ထားပါ။ဒီကနေ့ခေတ်ဘုန်းကြီးတို့ပရိသတ်ကသင်္ကပ္ပလို့ခေါ်တဲ့အကြံအစီအတွေးခေါ်ကိုတက်ကဗေဒလို့ကဘာကသတ်မှတ်ကျန်စီလို့ရလာတဲ့ထိုအယူဆတရားကိုအယူဆနဲ့ပတ်သက်တဲ့အတွေးအခေါ်ကိုဘာလို့ပြောကြပြန်လို့ဆိုရင်ဓဗ္ဗနိကဗေဒလို့ပြောကြပြန်တယ်အဲ့ဒီဓဗ္ဗနနဲ့တက်ကနှစ်ခုဟာဘာရှိခံဖြစ်တယ်လဲလို့ဆိုခဲ့လို့ရှိရင်ပါရမတ္ထတရားများမပါဘဲနဲ့ဉာဏ်ပေါ်မှာတင်ပြီးတော့စဉ်းစားရကဖြစ်လာတာလို့သဘောကျပါရမတ္ထသဘာဝတည်းမပါမူ၏ကြီးညက်ပေါ်တင်ပြီးတော့စဉ်းစားတော့တက်ကစဉ်းစားရင်းနဲ့ပေါ်လာတဲ့အယူဆကဓဗ္ဗနာ ဒါဒီကိုကဘာမှာပညာရက်တွေအချင်းနဲ့သတ်မှတ်ပြီးတော့ကဘာပညာရှင်တွေကဖော်ထုတ်နောက်လိုက်ပြီးတော့မင်းနဲ့ပုဂ္ဂိုလ်တွေကသင်ဒီလိုဖြစ်ကြအဲလိုဖြစ်ကြရမှာမိစ္ဆာသင်္ကပ္ပအတွေ့အကြံများမှားခဲ့ပြီဆိုရင်အယူဆပါမှားသွားအယူဆတွေမှားလို့အတွေ့တွေမှားရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာနှစ်ပေါင်းတရာကြာပြီမဲ့လူဘဝမှာပါအနှစ်မှမရှိတဲ့အကာအဖြစ်ဘဝနဲ့အသက်ရှင်တာလို့ဒီလိုနားလည်ရဘုရားရှင်ကိုယ်တော်မြတ်ရဲ့လက်ထက်တော်အခါမာဂန္ဒီခေါ်တဲ့မိစ္ဆာဒိဋ္ဌိပရဝိတ်ကြီးဘုရားထံပေါက်ရောက်တော့မြတ်စွာဘုရားနဲ့စကားပြောတဲ့အခါမှာသူကဘာပြောလို့ဆိုတော့မြတ်စွာဘုရားအရှင်ဘုရားတို့ပြောပြောနေတဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာတပည့်တော်ရပြီတဲ့မာဂန္ဒီပရဝိတ်ကြီးကရှင်ဘုရားတို့ပြောဆိုနေတဲ့နိဗ္ဗာန်ဆိုတာဟာတပည့်တော်ရတယ်မြတ်စွာဘုရားကဟဲ့မာဂန္ဒီနေရတဲ့နိဗ္ဗာန်ဘယ်လိုလဲပြောဘယ်လိုနိဗ္ဗာန်မျိုးတုံးလို့ဆိုတော့မာဂန္ဒီပရဝိတ်ကြီးကဘုရားကိုပြောတယ်တပည့်တော်ဘုရားစားစရာလည်းဘာမှမပူရဘူးဝတ်စရာလည်းဘာမှမပူရဘူးနေစရာလည်းဘာမှမပူရဘူးစားရည်နေရည်ဝတ်ရည်တပည့်တော်အကုန်လုံးပြည့်စုံတယ်မပူရဘူးဘုရားအဲ့ဒါတပည့်တော်အတွက်နိဗ္ဗာန်တစ်မျိုးနောက်တစ်ခါစာရင်းနေရေးဝူကြီးဘယ်လိုပဲပြည့်စုံပြည့်စုံတော့မကျမ်းမာလို့ယောဂါတွေစွဲနေရင်ကိုယ်ကံမကုန်စည်းစိမ်ဟာကိုယ့်အတွက်အလကားဇီဝဥစ္စာတွေပေါ်ရှင်နေပေါ်နေပါစေမိမိပေါ်နေတဲ့ဇီဝတွေအတွက်မိမိခံစားနိုင်ခွင့်မရှိလောက်အောင်ယောဂါကနှိမ့်ဆက်လို့အိယာညောင်ဆောင်မှာလဲလျောင်းလို့တစ်သက်လုံးယောဂါဖြစ်နေတဲ့လူမမာသတိဆိုရင်သူ့ဇီဝဟာသူ့အတွက်ဘာစည်းစိမ်မှမရှိဘူးဒီတော့ဗါလူလာပြန်တယ်လေဒီကနေ့ခေပြောနေတဲ့အာရောက်ကြံပရမန်လာပံအရာကပြောနေတာကအာရောက်ကြံပရမန်လာပံတဲ့ဘုန်းကြီးတို့သာသိရှိတာကတော့အာရောက်ကြပရမာလာပံသာရှိတဲ့အမှန်ဒီတိုင်းရှိလာပါလက်တွေကလက်တို့ကိုအာရောက်ကြပရမာအနာကိမှုကပါလွန်တယ်လို့သာသိရတယ်လို့ပြောတယ်လက်တွေကလက်တို့တွေအနာကိမှုဆိုတဲ့လက်ကပါလွန်တယ်သာရှိမှာအာရောက်ကြပရမာလာပံအရသေးတော့အဲ့ဒါဘသူကထွန်လိုက်တယ်မသိပါဘူးအာရောက်ကြံပရမန်လာဗံလို့ဖြစ်သွားတယ်အနာကင်းခြင်းဟာလက်ကြီးတစ်ခုကျမ်းမာခြင်းဟာလက်ကြီးတစ်ခုဟုတ်တာဗောကျမ်းမာမှစားခြင်းတာစားနိုင်တယ်ဝတ်ခြင်းတာဝတ်နိုင်တယ်နေခြင်းတလို့နေနိုင်တယ်သွားခြင်းတလို့သွားနိုင်တယ်ကာမဂုဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မကျမ်းမာရင်သူ့အတွက်ကာမဂုဏ်ဟာအလကားပဲငရဲ့စီပိဋ္တဘဝရောက်တာနဲ့တူဘူးပဲဒါကြောင့်ကျမ်းမာခြင်းသည်လောကမှာပြင်ချမ်းသာခြင်းတစ်မျိုးမို့လို့အဲ့ဒါဟာနိဗ္ဗာန်တမျိုးမာဂန္ဒီပရပတ်ကြီးသဘောကျ။ဗိုက်ကြီးပုတ်ပြပြီးတော့ကြည်စုံဟောရီမှာအရှင်ဂေါရမအကျွန်ုပ်အနာလဲကင်းနေ။ကြံလဲကြံမာတဲ့ဘာယောဂါမှမရှိဘူး။ဒါကြောင့်ကျွန်ုပ်ဟာစားခြင်းနဲ့လဲစားနိုင်တယ်၊ဝတ်ခြင်းတာလဲဝတ်နိုင်တယ်၊နေခြင်းတလို့လဲနေနိုင်။တန်နေဖို့ပြည့်စုံနေလို့ချမ်းသာတာတမျိုး။ကျမ်းမာနေတဲ့အတွက်ကြောင့်ချမ်းသာတာတမျိုး။ဒီလောကမှာစားနေဖို့ပြည့်စုံတာရဲ့ကျမ်းမာတာရဲ့ဒါကလွဲရင်ဘာများတခြားချမ်းသာရှိသေးလဲ။ဒီကနေ့ဘုန်းကြီးတို့ရန်ကုန်သူရန်ကုန်သားတွေကဘာသူကဘာသားတွေအကုန်လုံးနေစဉ်မိုးလင်းတဲ့အချိန်ကစနေဝင်မိုးချုပ်အပြီးအလွန်ရှားနေကြတာဟာပါလေသားဖို့ရှားတာဝတ်ဖို့ရှားတာနေဖို့ရှားတာဒီသုံးခုတက်ချာသားနေဖို့ပြည့်စုံပြီဆိုတော့ကျန်းမာဖို့လည်းပဲကြိုးစားကြရသေးတယ်ဒါတွေပြည့်စုံလာပြီဆိုလို့ရှိရင်သိတ်ကိုဟန်ကြစားစရာပြည့်စုံဝတ်စရာပြည့်စုံနေစရာပြည့်စုံကျန်းမာရေးကကောင်းလို့အဖက်ဖက်ကအစဉ်များပြည့်နေလို့ရှိရင်ဘာပြောကြလောကနိဗ္ဗာန်ပဲဒီလိုပြောရတယ်။အခုဘုန်းကြီးတို့မြမဇာလသုတ်နံမှာမိစ္ဆာဒိဋ္ဌိ162ပါးဟောတဲ့နေရာမှာဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒဆိုတာတခုရှိ။ဟောဒီပိစ္ဆကဘုရားမှာစံနေဝန်းနဲ့ကျမ်းမာခြင်းပြည့်စုံလို့ရှိရင်ဒါဟာလောကနိဗ္ဗာန်ပဲ။ဒီကနေ့ခေတ်လူမျိုးစုကမ္ဘာအရေးကြီးကချီးတက်နေကြတာကလည်းအဲ့ဒီလောကနိဗ္ဗာန်ကြီးချီးတက်နေကြတာ။သာဘုပြည့်စုံရင်လောကနိဗ္ဗာန်ဝိဇ္ဇာနေဇာပြည့်စုံရင်ကျမ်းမာရေးပြည့်စုံရင်မကြောက်မကြမတောက်မတဆားရတော့ရရင်လောကနိဗ္ဗာန်ပဲဆိုပြီးတော့ဒီလောကနိဗ္ဗာန်အတွက်ချီတက်နေကြတာဒီကနေ့လူသားတွေဟာမာဂန္ဒီပရဝိတ်ကြီးပြောတာနဲ့တော့တခြားသေးပဲမာဂန္ဒီပရဝိတ်ကြီးကလည်းစိုက်နေဝင်လေပြည့်စုံတယ်ကြမ်းလဲကြမ်းပါတယ်ဒါကြောင့်ဂေါတမဆိုပြီးတော့သူ့ဘိုက်ကြီးပုတ်ကြပြီးတော့ကျွန်ုပ်ဟာလောကနိဗ္ဗာန်ကိုရပြီညာနိဗ္ဗာန်ကဟောဒီမှာရှိတယ်လို့ဆိုပြီး तू ကဘိုက်ပုတ်ကြပါလေဒါဟာမိစ္ဆာသင်္ကပ္ပကောစရာမာရွေနဲ့ကျန်စီရင်ကျဆရာအာယုံရှိကကုန်ပြီဖြစ်ရဲ့ရေနရာချင်းလူရောနတ်ပါတ္တဝါပေါင်းတို့သည်အသာရိစအနှစ်မရှိတဲ့တရား၌ကသာရမတိသောနေသာရရှိတယ်လို့ယူဆလေကုန်၏။
ဘာကြောင့်ဒီယူဆပေါ်တာလဲဆိုရင်မိစ္ဆာသင်္ကပ္ပပဲတဲ့ဒိဋ္ဌာဓမ္မနိဗ္ဗာန်ဝါဒလောကနိဗ္ဗာန်ဝါဒကိုယူလာကြတာဟာဘာကြောင့်လဲဆိုရင်မိစ္ဆာသင်္ကပ္ပကြောင့်လို့မှတ်အတွေ့အကြံမှားတဲ့အတွေ့အကြံဒီလောကနိဗ္ဗာန်ဝါဒကြီးပေါ်လာလောကနိဗ္ဗာန်ဝါဒကြီးဒီပင်အယူဆတစ်ခုဆိုတော့အဲ့ဒါဟာဓမ္မနာဖြစ်သွားအဲဒီလိုမိစ္ဆာသင်္ကပ္ပနဲ့မိစ္ဆာတသနာယူဆွေးမိရင်ဒီလူဒီဘယ်တော့မှတကယ်အနှစ်သာရမရနိုင်ဘူးဒီလိုပြောအဝိရှိရာကျောင်းမာရာပဒါနာလားတာရင်နေရဝရပြည့်စုံမှုကပဒါနာလားဘယ်ဥစ္စာကပဒါနာလဲကြည့်ရပြီးတော့ဘုန်းကြီးတို့သာဝေကဘာပြောတော့ဆိုရင်ဒေသနာဝေရဏသာဒရဏဘာဝေနနိဗ္ဗာရမဣမဗဒနဗဒါနံနာမပါရောမေဇာနာဝေရဏယံမူမျိုး၅ပါးတို့နှင့်သာဒါရဏဘာဝေနအမြင်မပြဆက်ဆံ၍နေကြရလေသောကြောင့်နေသာရသာနှစ်သာရရှာမရသောဒဏ္ဍသာစည်းဝဥစ္စာရဲ့ပါရောနာမအနှစ်သာရမြည်ဒီကဒါနံဒါနတရားပါပေသည်မြတ်စွာဘုရားကသမ္မာသင်္ကပ္ပနှင့်သမ္မာဓမ္မနာကိုအခြေတည်ပြီးတော့အနှစ်နဲ့အကခွဲပြလိုက်မာဂဏီပရပကြီးပြောသလိုစံနေဖို့ပြည့်စုံတာရဲ့လောကနိဗ္ဗာန်သမားတွေပြောသလိုစံနေဖို့ပြည့်စုံတာရဲ့ကျမ်းမာတာရဲ့ဒီဥစ္စာဟာလောကနိဗ္ဗာန်မဟုတ်ဘူးတဲ့တကယ်အနှစ်သာရကတခြားမင်းတို့ပြောနေတဲ့လောကနိဗ္ဗာန်ဟာအကာပဲရှိတယ်တကယ်အနှစ်မဟုတ်သေးဘူးဒိဋ္ဌာဓမ္မနိဗ္ဗာန်ဝါဒသမားလောကနိဗ္ဗာန်သမားတို့မာဂန္ဒီပရပိတ်တို့ပြောနေတဲ့လောကနိဗ္ဗာန်ဟာအကာပဲရှိတယ်အနှစ်မဟုတ်ဘူးဘာကြောင့်လဲသန္တိဝုလို့ခေါ်တဲ့ဒီစည်းဝါဥစ္စာဟာရံသူမျိုး၅ပါးအမြဲတမ်းဝိုင်းနေတယ်ဆိုတာကိုသိမှသာလို့ဒါလောကနိဗ္ဗာန်ထင်တာဘလောက်ပဲစားကြီးနေရဝူကြီးအတွေ့မိမြစည်းဝါတွေပေါ်လို့မိမြပြည့်စုံနေပါတယ်ပြော့ပြောအဲ့ဒီစည်းဝါဥစ္စာတွေမှာမိနဲ့အမြဲတမ်းဆက်ဆံတယ်ဆိုတာသဘောကျထားမှရေးနဲ့ဆက်ဆံတယ်မင်းနဲ့ဆက်ဆံတယ်ခိုးသားတည်းများနဲ့ဆက်ဆံတယ်ဘာဆိုသမီးစုနဲ့ဆက်ဆံတယ်ရံသူမျိုး၅ပါးနဲ့အမြင်မပြတ်ဆက်ဆံ၍နေကြရလေသောကြောင့်တကယ်ချမ်းသာအစ်စ်မဟုတ်ဘူးလောကနိဗ္ဗာန်စစ်မဟုတ်ဒီစည်းဝါဥစ္စာရဖို့ရန်အတွက်သံနေဖို့ပြည့်စုံဖို့ရန်အတွက်ဒီကလေးလူတွေပြောနေတဲ့လောကနိဗ္ဗာန်အတွက်ကြိုးစားနေကြရတာပဲကြည်စမ်းပါဦးဘလို့ကြိုးစားနေရကြလဲချွေးတလုံးလုံးနဲ့အသက်နဲ့လူပြီးတော့ဒီစည်းဝါရှာနေရတာဘယ်နဲ့လို့လောကနိဗ္ဗာန်ဖြစ်နိုင်ဒါကြောင့်လောကနိဗ္ဗာန်ဆိုတာဟာဒုက္ခနဲ့ရင်းထားရတာတကြောင်ရပြီးသားလောကနိဗ္ဗာန်ဆိုတဲ့ဒီစည်းပွားကြီးတွေဟာယံမူမျိုး၅ပါးနဲ့ဆက်ဆံနေသည်ကတကြောင်ဤအကြောင်းနဲ့ရတို့ကြောင်လောကနိဗ္ဗာန်အစစ်မဟုတ်ဘူးအကာကိုအနှစ်တင်ပြီးတော့မဲ့မောနေတာအနှစ်တရားကဘာတုံးဆိုရင်စည်းပွားဥစ္စာတွေကထုတ်ပြီးတော့လှူထားတဲ့ဒါနကောင်းမှုတည်တာလင်အနှစ်သာရာဒါကြောင့်စည်းပွားတွေပြည့်စုံပြီးတော့နှစ်ပေါင်းတရာကြာပင်ကြာညာတော့လေဒီဒါနကောင်းမှုမရှိသေးနဲ့ဒီစည်းပွားတွေကိုနှစ်ပေါင်းတရာကြာအောင်ခံစားသွားတာဟာတို့ပုဂ္ဂိုလ်ရဲ့ဘဝမှာအကပဲလူဘဝတရက်တမနဲ့လောက်ပဲနေရနေရဒါနကောင်းမှုနဲ့ပြည့်စုံပြီးတော့နေရရင်အနှစ်ကိုရပြီးတော့နေရတာမဟုတ်လို့ဘဝရဲ့တန်ဖိုးသည်ဒါနကောင်းမှုဘဝရဲ့အနှစ်သာရသည်ဒါနကောင်းမှုဆိုတာသဘောကျဧသနာဝေရဏယံမူမျိုး၅ပါးတို့နှင့်သာဒါရဏဘာဝေနအမြဲမပြတ်ဆက်ဆံ၍နေကြရလေသောကြောင့်နေသာရသနိသာရရှာမရသောတဏ္ဍသာစီဝါဥစ္စာရဲ့သာရောနာမနိသာရမိဒီကဒါနံဒါနတရားပါပေသည်ယံမူမျိုး၅ပါးနှင့်ဆက်ဆံ၍နေသောကြောင့်စီဝါဥစ္စာရဲ့အနိသာရသည်ဒါနကောက်ဟုစီဝါဥစ္စာပြည့်စုံခြင်းဆိုတဲ့လောကနိဗ္ဗာန်သည်အကပဲဒုက္ခနဲ့ရင်ထားရသည်ကတကြောင်။ယံမင်းမျိုး၅ပါးအမြဲတမ်းဝိုင်းပြီးတော့စောင်းမြောင်းနေသည်ကတကြောင်။ဒီအကြောင်းနဲ့အကြောင်းချမ်းသာအစ်စ်မဟုတ်အကာပဲလို့သဘောကျ။နောက်တစ်ဆင့်တက်။ကောင်းပြီ။ဒါနကောင်းမှုဆိုတဲ့ဇီဘောတွေကထုတ်တဲ့အနှစ်တော့တပည့်တော်များရပါပြီ။နောက်ထပ်ဘဝမှာတကယ်တန်ဖိုးရှိတဲ့အနှစ်ကိုဘာများယူစရာရှိပါသေးတယ်လို့ဆိုရင်ဘာဟုရောဂာနံပါဒရဏဘာဝေနနိဗ္ဗာန်ရသာဣမသာဇီဝိတ္တသေလံနာမပါရောဘဟုရောဂဏ96ပြာနာယောဂတောနိဗ္ဗာန်ဒါရဏဘာဝေနအမြဲမပြတ်ဆက်ဆံ၍နေကြရလေသောကြောင့်နိဗ္ဗာန်ရသာနိဗ္ဗာန်ရှာမရသောဇီဝိတ္တသက်ရှိကြရတဲ့ဘဝတစ်ခုရဲ့ပါရောနာမနိဗ္ဗာန်ဤကသေလံကိုခြင်းတရားပါပဲဒီဘာသူကဘလောက်အသက်ရှိတယ်ပဲပြောပြော ဒီသူကမိညာကျမ်းမာပါတယ်ပဲပြောပြော။ဘုန်းကြီးတို့လည်းပြောကြတယ်။ရှင်ဘုရားတို့များနေ့တိုင်းဟောနေ့လည်းဟောညလည်းဟောကျမ်းမာရေးတဲ့ကောင်းတယ်။ကျမ်းမာရေးတဲ့ကောင်းနေတဲ့ကျမ်းမာရေးကောင်းနေဆိုတဲ့ကြီးမွန်းတန်ရတာနဲ့ဘုန်းကြီးတို့စိတ်သေးတို့ဆင်ခြင်ပြီးသားပါ။ဘာဆင်ခြင်ထားလိုက်တယ်လဲ။ပါဠိတော်တစ်ခုရှိတယ်ရောဂောရောဂောတိဗန္ဒီဝုစတိကတမောနုကောဗန္ဒီရောဂောတိဝုစတိဗန္ဒီဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားရောဂောရောဂောတိယောဂံယောဂါလို့ဝုစတိလောကမှာပြောနေကြပါတယ်ဘုရားယဟန်တော်တပါဘုရားမေးလောကမှာယောဂံယောဂါလို့ပြောတယ်မြတ်စွာဘုရားကတမောအဘိတရားကိုရောဂောတိရောဂါဟုဝုစတိဆိုအပ်ပါတယ်လေဘုရားဘယ်အတရားကိုရောဂါလို့ဆိုရမှာပါလဲအမေးရောက်မြတ်စွာဘုရားအဖြေထုတ်ပုံရောဂတိကောဘိက္ခုရူပာဏမေတံအတိဝဆနံဘိက္ခုရှင်သယဟံရောဂတိဧတံအတိဝဆနံယောဂဆိုတဲ့ဒီစကားဟာရူပာဏယုတ်တရားတို့ရဲ့အတိဝဆနံအမည်ဖြစ်တယ်ယောဂဆိုတာယုတ်တရားကိုခေါ်တယ်မြတ်စွာဘုရားရဲ့အဖြေယောဂဆိုတာဘုန်းကြီးတို့ပရိသတ်မှတ်သားထားလိုက်တော့ယုတ်တရားယောဂဟာဝေဒနာမဟုတ်ဘူးအဲ့ဒီယောဂရဲ့နှိမ့်စေတဲ့ဒံကိုခံစားတဲ့သဘောလေးကမှဝေဒနာယောဂဆိုတာဟာသိချကြည့်ရင်ပူရာဟာယောဂနော်အေးရာဟာယောဂအပူနဲ့အေးနှိမ့်စေလို့ဘုန်းကြီးတို့ယောဂဖြစ်ကြတာတောက်တင်းတယ်ဆိုတဲ့ပထဝီဓာတ်နှိမ့်စေရင်ယောဂယူစည်းကြလာတယ်ဆိုတဲ့အာဘောဓာတ်ဒီဖွဲ့စည်းတယ်ဆိုတဲ့အာဘောဓာတ်နှိမ့်စေရင်ယောဂနေ့ကင်းတုန်းက12နာရီလောက်ကပူလိုက်တဲ့ဖြည်းချင်း104 103လောက်ရှိတယ်ညနေဆောင်တော့ပြုံးပြုံးပြုံးနဲ့ယွာချအဲ့ဒီအပူနဲ့အေးကိုတက်ဆက်တဲ့ဘုရားတို့ပိဋကခန်းကြည့်ပါလား12နာရီလောက်ကနေနေပူလာညနေ9နာရီခွဲ6နာရီကျတော့ရေဖြန့်ကြီးကုတ်ကုတ်ကုတ်ဘယ်လိုများနေလိုက်မလဲလို့ဒီလူချက်ချင်းယောဂမရရင်ဘာပဲပြောပြောအရှိဟာမှတ်တာထားယောဂဆိုတာယုတ်ယုတ်ဆိုတာပူတာအေးတာယုတ်တွန်းကန်လှုပ်ရှားတာယုတ်ထောက်ကန်တဲ့သဘောဆိုတာယုတ်တောင့်တင်းတဲ့သဘောဆိုတာယုတ်ဖွဲ့စည်းတဲ့သဘောဆိုတာယုတ်ယူစည်းတဲ့သဘောဆိုတာယုတ်ဒီခန္ဓာကြီးတစ်ခုလုံးမှာအဲ့ဒီရုပ်တွေလှည့်ပြီးတော့နှိမ့်ဆက်နေလို့ယောဂဖြစ်တာဒီရုပ်တွေညှတနေတဲ့အချိန်ကျမ်းမာတယ်ခေါ်တာလေဒီရုပ်တွေဖောက်ပြန်လို့တစ်ခုခုလွန်ခဲ့တဲ့အချိန်ယောဂဖြစ်တယ်လို့ခေါ်တာပါပဲဒီတော့ဘုန်းကြီးတို့ပြောချင်တာကရုပ်တရားရတဲ့အချိန်ကစပြီးတော့ငါတို့ယောဂတွေရပြီးပြီလို့သဘောကျထားမှာဘုန်းကြီးတို့ကတော့ဒီပါဠိတော်ရကြတဲ့သူကမပြတ်ဘူးစဉ်းစဉ်းကြည့်နေတယ်အော်ယောဂဆိုတာရုပ်တရားငါဟာဟောဒီယုတ်တရားဆိုတဲ့ခန္ဓာကြီးကိုယထားတယ်ဝေဒနာသင်္ခါရသင်္ခါရဝิญဉ္ဇဉ်ဆိုတဲ့ကြံတဲ့နာခန္ဓာ၄ပါးကိုထားပါယူပိခန္ဓာငါယရတဲ့အချိန်ကစပြီးတော့ငါမှာယောဂရှိနေပြီဆိုတာကိုသုံးဖြတ်ထားမှာဒီလိုမှသုံးဖြတ်ချက်ချမှတ်တာငါကျောင်းမာတဲ့ဟဲ့ဆိုပြီးတော့ဗါတဲ့တော့ဘုန်းကြီးတို့ဟောတာတဲ့အပိဏ္ဏသုတ်တံမှာယောဇီဝိတေဇီဝိတမတော်ယောအကျင့်ပုဂ္ဂိုလ်စီအဲအာရောက်ကြီးအာရောက်ကြမတော်အာရောက်ကြီးအနာကင်းတဲ့သဘော၌အာရောက်ကြမှာတော့ငါအနာကင်းတယ်ဆိုတဲ့မန္တိဟောတိဖြစ်တယ်အနာကင်းတဲ့ပုဂ္ဂိုလ်ကဗါတယ်လေငါကျမ်းမာတာပဲမင်္ဂလေးနဲ့ကျမ်းမာရင်ဗာဖြစ်လာတယ်လေအသက်ရှိတယ်ငါအသက်ရှိတာပဲမင်္ဂလေးနဲ့ကျမ်းမာတဲ့ပုဂ္ဂိုလ်ရဲ့မန်ကိုအာရောက်ကြမှာအသက်ရှိတဲ့ပုဂ္ဂိုလ်ရဲ့မန်ကိုဇီဝိတမှာဒီမဏဘဝင်ရောက်လာရင်ယိနမဒိနမတ္တာယိနမဒိနယင်းမန္တရားဖြစ်မတ္တာရင်မှု၍နေကြကုန်သောတတ္တတ္တဝါတို့သည်ကာယိနာကိုဖြင့်၎င်းဝါစာယနှုတ်ဖြင့်၎င်းမနတာစိတ်ဖြင့်၎င်းဒုစရိတ္တမကောင်းတဲ့အကျင့်တွေကိုစရံတိကျင့်တတ်လေကောင်း၏အသက်ရှိတဲ့ပုဂ္ဂိုလ်တွေကငါသက်ရှိသားပဲဆိုမန်လေးတက်ပြီးတော့ဒုစရိုက်နယ်ထဲရောက်ရောက်သွားတတ်တယ်။ကျမ်းမာတဲ့ပုဂ္ဂိုလ်တွေကလည်းငါကျမ်းမာသေးသားပဲဟဲ့ဆိုတော့မန်တက်ပြီးတော့ကုသိုလ်တွေမေ့ပြီးဒုစရိုက်နယ်ထဲကိုရောက်ရောက်သွားတတ်တယ်ဒါကြောင့်အမြဲမပြတ်ဆင်ခြင်နေရမှာယုတ်တရားငါရတဲ့အချိန်ကစငါတန်တန်ယောဂါရှိနေပြီမပြတ်ဆင်ခြင်မှာဒါကြောင့်ဘယ်သူဘလောက်ပဲကျမ်းမာပါတယ်ပြောပြောယုတ်ရှိနေတဲ့လူတိုင်းမကျမ်းမာဘူးယုတ်တရားရထားတဲ့လူအလုံးဟာမကျမ်းမာဘူးယောဂါတွေနဲ့ကြီးပဲဆိုတာမှတ်သားထားတော့ဒီတော့မာဂန္ဒီပရပိုက်ကြီးကသူစားလို့ကောင်းနေလို့ကောင်းတာကိုအကြောင်းခံဝမ်းပဲကြီးနဲ့ရပါကြီးပုတ်ပုတ်ပြပြတာတတိတော်ကျမ်းမာနေတာဟာလောကနိဗ္ဗာန်ဖရာလို့ဘယ်လိုပဲပြောပြောပါဒ တကယ်နိဗ္ဗာန်အစိတ်ကိုသူနားမလဲကျမ်းမှာခြင်းပြီးပြလို့ရင်ဘဝရဲ့အနှစ်သာရလို့သူထင်ပြီလို့ပြောတာဒီကျမ်းမှာခြင်းဟာဘာတွေနဲ့ဆက်ဆံရသလဲအနာယောဂာနဲ့အမြဲတမ်းဆက်ဆံတယ်အသက်ရှင်ခြင်းပြီးဘာနဲ့ဆက်ဆံရသလဲအနာယောဂာနဲ့ဆက်ဆံရတယ်မှတ်တာဇီဝဥစ္စာကယံမျိုးငါးပါးနဲ့ဆက်ဆံတယ်ဒါကြောင့်အကပဲအသက်ရှင်ခြင်းကျမ်းမှာခြင်းကဘာနဲ့ဆက်ဆံသလဲအနာယောဂာနဲ့ဆက်ဆံတယ်ငါကျမ်းမာတယ်လို့ဘယ်တော့မှမတွက်ပါနဲ့ငါရုပ်ရှိရင်ယောဂရှိနေပြီလို့တွက်ပါထားလိုက်တော့ဒါကြောင့်ဘ ഹു ရောဂာဏ96ဖြာအနာယောဂံတို့နဲ့ဗန္ဒရဏဘာဝေနအမြဲမပြတ်ဆက်ဆံရည်နေကြရလေသောကြောင့်နေသာရသနေသာရရှာမရသောဒဏသာနေသာရသနေသာရရှာမရသောဒီဝိတ္တသာသက်ရှိရတဲ့ဘဝတစ်ခုရဲ့သာရောနာမအနှစ်သာရညီဒီကသီလံကိုခြင်းတရားအဘိရှိဖို့ကျမ်းမာဖို့ကပဒါနလားကိုရှင်တရားကောင်းဖို့ကပဒါနလားစီစစ်ကြအသက်ဒီရထောင်ရှိရှင်နိုင်ရှိပါစေကိုရှင်တရားမရှိဘဲနဲ့ဒီလူသက်ရှင်နေရင်ဘာမှတန်ဖို့ရှိပါဠိတော်တစ်ခုယောဇာဝောသတတံဇီဝေတုတ်တိလောအသမာဟိတောဧကဟံဇီဝိတံပေယောတိလဝန္တသဇာယိနောယောဇာအကျင့်ပုဂ္ဂိုလ်ဒီကအသမာဟိတောမိမိရဲ့ကိုယ်နဲ့နှုတ်ကောင်းသွားသောသုံးခြင်းမရှိပါပဲလျက်ဒုတိယလောကုခြင်းသီလမရှိပါပဲလျက်ဝိသသတ္တနှင့်ပေါင်းတရားကာလကြအောင်ဇီဝေဇီဝေရအကေရသက်ရှင်၍နေရစေကားမူကိုခြင်းတရားမရှိဘူးကိုနဲ့နှုတ်ကိုဘာနဲ့မှမထိန်ဘူးမိမိရဲ့ကိုနှုတ်နာဘမထိန်မဲနဲ့သီလတရားကင်းပြီးတော့လူတယောက်ဟာဝိသသတ္တဇီဝေရနှင့်ပေါင်းတရားကြောင်းဟာသက်ရှင်မဲဆိုပါစို့ယောဇာကျင်ပုဂ္ဂိုလ်ဒီကဒုတိယလောကုချင်းသီလမရှိပါပဲလေဝောသာတတ္တနှင့်ပေါင်းတရားကာလကြောင့်စေစီဝိယကေဝေသက်ရှင်၍နေရစေကားမူ။တသထိုကုချင်းတရားကင်းသောပုဂ္ဂိုလ်ဤဇီဝနာတော့နှင့်ပေါင်းတရားကာလကြောင့်သက်ရှင်၍နေရခြင်းထက်သီလဝန္တသာသီလနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဧကဟံတဏိတယတဏနဲ့မြဇီဝိတသက်ရှင်ပြီးတော့နေရခြင်းကသာလင်ပေရော့မြတ်၏။ကိုယ်ချင်းတရားနဲ့ပြည့်စုံသောပုဂ္ဂိုလ်ဟာတမနဲ့လောက်တရဲလောက်ပဲလူဘဝနေရနေရအဖို့တံပြီတဲ့။အားကြောင့်တော့ကိုနဲ့နှုတ်ကိုထိမ့်သိမ့်ပြီးတော့နေသွားလို့။သီလဆိုတာကိုနဲ့နှုတ်ကိုထိမ့်ထားတာ။ကိုနဲ့လွန်ကျူးတာနှုတ်နဲ့လွန်ကျူးတာတွေကိုမလွန်ကျူးတော့ဘူးဟဲ့ဆိုတဲ့ထိမ့်ထားတဲ့သဘောလေးစီသီလ။အဲ့ဒီသီလမှာစေရနာသီလံကိုနဲ့နှုတ်ထိမ့်မယ်ဆိုတဲ့စေရနာပါတယ်။တန်ဝရောသီလံကိုနဲ့နှုတ်ကိုစောင့်မယ်ဆိုတဲ့သဘောလေးဟာသီလခေါ်တယ်။အဝိတေကမောသီလံကိုနဲ့နှုတ်နဲ့မလွန်ကျူးဘူးဆိုတဲ့သဘောကိုသီလခေါ်တယ်ဟုတ်လားဒါကြောင့်တံဝရအယသတိကိုကောက်ရတယ်စေရဏသီလံအယစေရဏကောက်ရတယ်အဝိတေကမောသီလံအယဝိရတိကိုကောက်ရသီလနဲ့ပြည့်စုံရင်စေရဏရဲ့သတိရဲ့ဝိရတိရဲ့ဒီတရားသုံးလုံးရပြီးတော့သိရှင်ရတာမဟုတ်လို့ဘဝသိဖို့တန်တယ်သီလမရှိဘဲနဲ့သာသိရှင်ရမယ်ဆိုလို့ရှိရင်တော့သီရဏသီလလည်းမရှိဝိရတိသီလလည်းမရှိသံဝရသီလလည်းမရှိဟောကိုနဲ့နှုတ်ကိုစောင့်မယ်ဆိုတဲ့သတိလည်းမရှိကိုနဲ့နှုတ်စောင့်မယ်ဆိုတဲ့စေရဏလည်းမရှိဘူးကိုနဲ့နှုတ်နဲ့မလွန်ကျူးပြည့်အောင်ထိမ့်မယ်ဆိုတဲ့ဝိရတိလည်းမရှိဘူးသီလဝါလို့အသက်ရှင်နေရတာဟာနှစ်ပေါင်းတရာကြာကြာဗာမြတ်တန်ဖို့ရှိမှတည်းလေကိုချင်းတရားကင်းတဲ့ပုဂ္ဂိုလ်ဟာတရက်လောက်ပဲအဲနှစ်ပေါင်းတရာပဲကြာကြာသူ့မှာဗာတွေတုံးဆိုတော့ပါပါကောကိတိသာတော်အဘုတ်ကိစ္စရိမကောင်းသတင်းထွက်ပြီးတော့သက်ရှည်ရတယ်။ပမာဒတိကရဏမဟာဒိန်ဘောကဇာနိမိကိသတိပမာဒတရားတွေလွန်ပြီးတော့တိုးတက်မှုတွေအကုန်လုံးပြည့်စည်တတ်တယ်တဲ့။ကိုချင်းတရားမရှိခဲ့ရဲ။ဘုရားတော်ပရိသတ်များလူလောကအနေနဲ့သုရမေရယတစ်ခုရဲ့ကာမေသူမိစ္ဆာစာရတစ်ခုရဲ့အဲ့ဒီနှစ်ခုလောက်ကိုလွန်ကျူးကျူးလိုက်စားမိရင်ဒီလူရဲ့ဘဝဟာတက်လန်းမရနိုင်ဘူးဆိုတာသိကြတယ်။ဘုရားတို့ပရိသတ်များပူသိတယ်။သုရမေရယမှုတွေကိုမူရည်တောက်စားတဲ့အမှုတွေကိုအလွန်ကျူးလိုက်စား။ကာမေသူမိစ္ဆာစာရမှုတွေကိုလိုက်စား။အဲ့ဒီဒီနှစ်ခုလောက်လွန်ကျူးမိတာနဲ့ဒီလူရဲ့တက်လန်းတွေဟာတပြည်းပြည်းအကုန်ဆုတ်ယုတ်သွား။အဲ့ဒီတဲ့အာရိဏဒါနမှုကစွက်လိုက်အောင်ပဲဆိုရင်တော့ပြီးရောနလန်ထူဖို့မလွယ်တော့။ကိုချင်းတရားပြတ်တာဟာပမာဒာဓိကရဏံမိမိရဲ့ဘဝတွတ်တဲ့ရည်တွေကိုမေ့ကုန်နေဆိုတဲ့အကြောင်းကြောင့်ပမာဒကိုဘဝကြီးဘဝရည်စီးဘဝရည်တွေကိုမေ့ကုန်နေဆိုတဲ့ပမာဒတရားဒီဟူသောအကြောင်းကြောင့် မဟာတင်ကြီးကျယ်စွာသောဘောဂဇာနေစီးပွားရေးကြီးပွားရေးတို့ရဲ့ဆုံးရှုံးပြတ်ပြားခြင်းတို့ကိစ္စတိရောက်၏ဒုတိယမကောင်းကျိုးနောက်တတိယမကောင်းကျိုးကယေညတေဝပရိသံဥပကိစ္စတိဘယ်ပရိသတ်ထဲကိုပဲဝင်ဝင်ကိုချင်းတရားပြတဲ့ပုဂ္ဂိုလ်ပရိသတ်အလေရောက်ပြီဆိုတဲ့အခါကျတော့မင်ကုဘူတော်ညနာကတဲညှိုးငယ်အဝိပါရတော်ယွန့်တီးယွန့်တုံတဲ့ပရိသတ်အလေကိုဝင်ရတတ်တယ်ကိုယ်ကျင်တရားပြည့်တဲ့ပုဂ္ဂိုလ်ကပရိသတ်အလယ်မှာညှို့ညို့ငယ်ငယ်ယွန့်တီးယွန့်တို့ဖြစ်နေတတ်တယ်ဒါတတိယမကောင်းပြေသတ္တုဒ္ဓမကောင်းပြေကသံမုံလောကာလံကရောတိသေဂာဏိကိုကျင်တရားကင်းတဲ့ပုဂ္ဂိုလ်တွေဟာတွေ့တွေ့ဝေဝေညှိညှို့ညို့ညို့အော်အော်ဟိဟိနဲ့ကဲပါယူပါတကားကနဲ့ညှိညို့ပြီးတော့တရားတတ်တယ်သတ္တုဒ္ဓမကောင်းပြေပင်စမမကောင်းပြေကဒုက္ကတိဝိနိပါဒံနိရိယဥပပိစတိအဲ့ဒီလိုသွားတဲ့ဘဝဟာကောင်းတဲ့နေရာတော့ရောက်ဖို့မလွယ်ပါဘူးမကောင်းတဲ့နေရာသာရောက်တတ်တယ်ကိုချင်းတရားပြည့်ဒီလောကမှာလည်းကြီးပေါ့မကောင်းတဲ့နေရာရောက်တာပဲကိုချင်းပြည့်တဲ့ပုဂ္ဂိုလ်ကြီးကောင်းတဲ့နေရာပဲသိရောက်ဆိုင်ကလို့ခြုံမော်ရောက်တာတော့ရှိရင်ရှိမပေါ့လေထားအဲ့ဒါတွေထက်မတွန်းနဲ့မကောင်းတဲ့နေရာမှာကိုချင်းတရားပြည့်တဲ့လူတွေကြီးစုနေတယ်ဆိုတာဘုန်းကြီးတို့ပြောကြမလို့ဘူးနော်ရာကုန်တဲ့ဘုဂုမော်တော်ကားလမ်းကြီးပေါက်တော့လူပေါင်း2000ကျော်ထုတ်လာတာတွေ့တယ်မဟုတ်လားဘယ်ကထုတ်လာလဲပိတ်ဖြူတွေနဲ့လူတွေအကုန်လုံးထောင်တွေထဲကဆွဲထုတ်လာတာကိုချင်းတရားပြည့်တဲ့ပုဂ္ဂိုလ်ရဲ့အနေရဒါနဟာမကောင်းဘူးတဲ့ဒါကြောင့်ကိုရှင်တရားကင်းသောပုဂ္ဂိုလ်တွေထိုမှာကောင်းကျိုးငံမျိုးနဲ့အသက်ရှည်နေရတာမို့လို့နှစ်ပေါင်းတရာပဲကြာကြာအသက်ရှည်ခြင်းကျမ်းမာခြင်းဖြင့်သီလမရှိသူအတွက်ဘာမှတန်ဖိုးမရှိဒါကြောင့်ဒုတိယဘဝရဲ့တန်ဖိုးရှိတဲ့အနှစ်သာရဟာဘာတဲ့တုံးဆိုရင်ကိုရှင်တရားပထမဘဝရဲ့တန်ဖိုးရှိတဲ့အနှစ်သာရကဒါနာပြောခဲ့ဒါကြောင့်ယောဇာဝတ္တတံဇီဝေဒုတ်တိလောအသမဟိတောဧကဟံဇီဝိတံပေယောသီလဝန္တသာဇာယိနောယောဇာချင်းပုဂ္ဂိုလ်ဒီကဒုတ်တိလောမိမိရဲ့ကိုယ်နှုတ်နှလုံးကောင်းစွာဆောင်သုံးခြင်းမရှိပါပဲလျက်အသမဟိတောကိုယ်နှုတ်နှလုံးဆောင်သုံးခြင်းမရှိပါပဲလျက်ဒုတ်တိလောကိုချင်းသီလကင်းကွာသည်ဖြစ်၍ဝတ္တတံနှစ်ပေါင်းတရာကာလကြောင့်စေစီဝေးရအကေအသက်ရှိ၍နေရစေကားမူသာသာတို့ကိုချင်းတရားပြေသောပုဂ္ဂိုလ်ဤဝသသာတံနိပေါင်းတရားကာလကြာအောင်ဇီဝနာတော်သက်ရှိ၍နေရခြင်းထံသီလဝန္တသာသီလနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဇာယိနောအာရမဏုလက္ခဏုဆိုတဲ့ဇာနာပဖြင့်ရှုမှရနေလေရှိသောပုဂ္ဂိုလ်ဤဧကဟံတဏိတယတဏံနဲ့မြဇီဝိတာသက်ရှိပြီးတော့နေရခြင်းကသာလံပေရော့မြတ်ဤဘဝရဲ့တန်ဖိုးရှိတဲ့အနှစ်တစ်ပါးရသည်မိစ္ဆာသင်္ကပ္ပအတွေးအကြံမှားတဲ့ပုဂ္ဂိုလ်များကတော့အတွက်လွဲတဲ့အဲ့ဒီနေရာမှာကိုရှင်တရားဘာအရေးကြီးလဲကွာစားရဖို့အရေးကြီးသီလဆိုတာဘာအရေးကြီးလဲကွာဝတ်ရဖို့နေရဖို့အရေးကြီးသီလဆိုတာဘာအရေးကြီးလဲကွာအများမိုးကားရေတောက်တောက်လိုက်ရုံပေါ့တွတ်တက်ဖို့အရေးကြီးတယ်လောကနိဗ္ဗာန်သမားများအတွေးကြံမှားရင်ဒီလိုဖြစ်တယ်မြတ်စွာဘုရားကဒါကိုပြောညာလံပြီးတော့ဘဝရဲ့အနှစ်ဟာကိုချင်းတရားဆိုတာနားလည်ကြပါစေ။နောက်တစ်ဆင့်တဲ့ယောဇဝသတတံဇီဝေကုတိတောဟိနဝီရိယဧကဟံဇီဝိတံပေယောဝိရိယမာရဘတောတံလံယောဇချင်းပုဂ္ဂိုလ်ဒီကကုတိတောပြင်းကြီးငင်းငွေလှသည်ဖြစ်၍ဟိနဝီရိယမိမိရဲ့ရဲရင်နဲ့လုံးလဝိရိယတဲ့ကိုမိမိရဲ့ရည်ရင်လာသွားသောလုံးလဝိရိယတွေကိုလျှော့ချထားသည်ဖြစ်၍ဩသာသတံနှစ်ပေါင်းတရားကာလကြောင့်စီစီဝေးရခဲ့သည်သိသိနေရစေကမူသာသာတို့လုံးလဝိရိယကင်းပြင်းသောပုဂ္ဂိုလ်ဤဇေဝနာတို့နှစ်ပေါင်းတရားကာလကြောင့်သိသိနေရခြင်းထက်တန်လမြင်းမြင်းမြန်မြန်ဝိရိယသမဗတံလုံးလဝိရိယကိုအာရဗအတော်အာရဗံတသအာထုသောပုဂ္ဂိုလ်ရဲ့ဧကဟံတဏိတယတဏံနဲ့မြဇီဝိတံသက်ရှင်ပြီးတော့နေရခြင်းကသာလင်ပေရော့မြတ်၏ဘဝမှာတန်ဖိုးရှိတဲ့အနှစ်တစ်ခုတတ္တရာအစဉ်ထုတ်လူတယောက်ဟာနေပေါင်းတရားကာလကြာဝသက်ရှိ၏ဒါပေမဲ့သူအသက်ရှိနေတဲ့ဒီလူဟာဘယ်နဲ့ကုသတော်ပြင်းလိုက်တာဟိနဝီရိယဘာမှကြိုးစားခြင်းနဲ့စိတ်မရှိဘူးလုံးလဝရိယကင်းလူရင်းတယောက်နေပေါင်းတရားကြာအောင်အသက်ရှိနေပေမဲ့သူ့ဘဝတန်ဖိုးမရှိဘူးတဲ့ကိုချင်းတရားတော့ကောင်းတော့ကောင်းသားပဲကိုချင်းတရားကောင်းပြီးတော့အမြဲတမ်းစားကအိတ်ခါနဲ့နေဘာမှမကြိုးစားခြင်းနဲ့လူရင်းတို့ရဲ့ကိုချင်းတရားဟာလည်းထိတ်တန်းမရောက်သေးဘူးနော်ကိုချင်းတရားကောင်းပင်ကောင်းရတော့လည်းပဲပြင်းနေတဲ့လုံးလဝရိယမရှိဘူးဆိုရင်အဲ့ဒီကိုချင်းထိတ်တက်ဖို့မလိုဘူးဒါကြောင့် ကိုရှင်တရားပေါ်မှာအထွတ်တစ်ခုတက်လိုက်ပ
ါဘာကြီးနေရေးဝေးရေးဆိုတဲ့လောကကောင်းစားရေးအတွက်ကြိုးစားမယ်ဆိုတဲ့ရဲရင်နဲ့စိတ်ဓာတ်ဝိရိယသန္တရဏောင်ကြီးမျောကောင်းတွေးမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်သေးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်အောင်ဖြစ်ပြီးသားကုသိုလ်တွေတိုးပွားအောင်ကြီးထွားအောင်ကြိုးစားမယ်ဟဲ့ဆိုတဲ့စိတ်ဓာတ်အဲ့ဒါကိုဝီရလို့ခေါ်တယ်ဝီရကိုဒီကနေ့တော့လုံးဝပြုတာကြိုးစားတာအထောက်တာတိုင်းရဲ့ဝီရပုတ်ရဲ့အတိဘယ်ကလည်းရဲခြင်းတာကိုခေါ်တယ်ဝီရရဲခြင်းတဲ့သဘောဝီရိယရဲခြင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဒီလိုဒါကြောင့်ဝီရိယဆိုတာဘာတွေတုံးဆိုရင်ရဲခြင်းတဲ့ပုဂ္ဂိုလ်တို့ရဲ့သဘောဓာတ်ရဲခြင်းတဲ့ပုဂ္ဂိုလ်တို့ရဲ့စိတ်ဓာတ်ဒီဝီရိယဒီလိုမှတ်ရဲခြင်းမှုကဘယ်နေရာမှာရဲခြင်းရမှာလဲတတ္တပြတ္တညင်းသေးတာခုရဒိဋ္ဌရဲရမလားအဲ့ဒါကဒုစရိုက်တရားဒါရဲခြင်းတာမဟုတ်ဘယ်နေရာမှာရင်းရင်းရမလဲ။ဇာယိနေကြီးဝူကြီးအတွက်ငါတို့ဟာတမဇီဝိတအနေနဲ့ကြိုးစားမယ်။ကောင်းတဲ့လုပ်ငန်းကိုရဲတာဒီဝိရိယ။ဒါနမိလဘာဝနာလုပ်ငန်းတွေကိုရင်းရင်းရင်းရင်းအသက်အေကံကြိုးစားမယ်။ဒါဝိရိယ။ဒီလို။ဒါကြောင့်ကိုချင်းတရားဘလောက်ပဲကောင်းနေနေရင်းရင်းနဲ့လုံလဝိရိယမရှိရင်ဒီလူရဲ့ဘဝဟာပါတန်ဖို့ရှိ။ဒါဘုအပြည့်ဆုံးမရသေးဘူး။နှိမ့်သာရအပြည့်ဆုံးမရသေးဘူး။ကိုကျင့်တရားကိုဝရိယနဲ့စပ်ပေးလိုက်ပါကိုကျင့်နဲ့ကြိုးစားခြင်းနဲ့တွဲမှအဲ့ဒါဟာထိတ်တက်သွားတယ်ဒါရရောစာခြင်းပုဂ္ဂိုလ်ဒီကဝသတတံကိုတိတော်ပြင်းကြီးကြီးဝေလာသည်ဖြစ်၍ဟိနာဝိရိယမိမိရဲ့ကြိုးစားမယ်ဆိုတဲ့အတုံးမဲ့ဆိုရဲရင်တဲ့စိတ်ဓာတ်လုံလာဝိရိယတဲ့ကိုကျော့ချထားသည်ဖြစ်၍ဝသတတံနှစ်ပေါင်းတရားကာလကြာအောင်ဇီဝေဇီဝေရခဲ့တဲ့သက်ရှင်ရဲ့နေရဇေကာမူတ္တတုလုံလာဝရိယခင်ပြင်းသောပုဂ္ဂိုလ်ဤဇီဝနာတော့နိဗ္ဗာန်တရားကာလကြောင်းတက်ရှိပြီနေရာချင်းတဲ့တန်လန်မြင်းမြင်းမြန်မြန်ဝိရိယသမ္မာပါဒံလုံလာဝိရိယကိုအာရဘတော့အာရဗန္တကအာထုရနေသောပုဂ္ဂိုလ်ဤဧကဟံတနိတယတနနဲ့မြဇီတံအသက်ရှိပြီးတော့နေရာချင်းကသာလင်သေးရောက်မြတ်ဤဓာတိယထုတ်လာတဲ့ဘဝမှာတန်ဖိုးရှိတဲ့အနှစ်သည်ရင်းရှင်းတဲ့စိတ်တက်လို့ခေါ်တဲ့ဝိရိယမုံခုဖြစ်သွားပြီနောက်တစ်ခုတက်အောင်ဆိုဇီဘောရဲ့အနှစ်ဒါနလည်းရပြီအသက်ရှိတဲ့ကျောင်းမာတဲ့အနှစ်ပါတဲ့တော့သီလတရားလည်းရပြီအသက်ရှိခြင်းကျောင်းမာခြင်းရဲ့အနှစ်ဝရိယလည်းရပြီဒါကြောင့်လည်းလုံလောက်ကြလားလို့ဆိုတော့ယောဇဝုဒ္ဒတတံဇီဝေဒုတ်ပြင်ယောအတမဟိတောဧကဟံဇီဝိတံပေယောပင်ညဝန္တတဇာဟိနောရောစာခြင်းပုဂ္ဂိုလ်ဤကဒုတ်ပြင်းရောအသိဉာဏ်ပညာမရှိပါဘဲလျက်တပတ်အာသမဟိတောမိမိရဲ့စိတ်ကိုမိမိလိုတဲ့နေရာမှာထားနိုင်ပါဘဲလျက်နေ့အပတ်ဝောသာတတနှစ်ပေါင်းတရားကာလကြာအောင်ဇီဝေဇီဝေယကေသက်ရှင်ရဲ့နေရာဇေကာမူတသထုပညာကင်းကိုယ်စိတ်ကိုကိုလိုတဲ့နေရာမှာထားနိုင်လို့ဆိုတဲ့သမာဓိကင်းသောပုဂ္ဂိုလ်ဤဇီဝနာတောနှစ်ပေါင်းတရားကာလကြာသက်ရှင်ရဲ့နေရာချင်းတက်ပညာဝန္တာပညာနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဓာယိနောလက္ခဏုပ္ပဇံအာရမဏုပ္ပဇံသုရကဏပ္ပိရှိမာရေနေလိရှိသောပုဂ္ဂိုလ်ဤဝါသမာတိနှင့်ပြည့်စုံသောပုဂ္ဂိုလ်ဤဧသာဟံတဏိတယတနံနှင့်ဇီဝိတံသက်ရှင်ပြီးတော့နေရာချင်းကသာလင်သိရောမြတ်ဤဒီပါဠိတော်ဘက်မှာတရားကိုနှလုံးပြပါပဲရှင်နာကဘုန်းကြီးဆင်ပေးခဲ့တာလေးမမိတ်လိုက်နဲ့ဒီဘွားရဲ့အနှင်းဒါနာအသက်ရှိတဲ့ဘဝရဲ့အနှစ်နံပါတ်၁ကကိုကျင့်တရားအသက်ရှိတဲ့ဘဝရဲ့အနှစ်နံပါတ်၂ကဝရိယတရားဒါနတွေလည်းပြုပါပြီသီလတွေလည်းပြည့်စုံပါပြီဝရိယနဲ့လည်းပဲကျူးစားပါတယ်ဘလောက်ပဲကျူးစားနေနေဒါနသီလအခြေခံပြီးတော့ကျူးစားတယ်ဆိုတော့တော့လုံးလာဝရိယရှင်သည်ပြီးငြိမ်သောစိတ်မရှိဘဲနဲ့ကျူးစားနေရင်အေးနောက်ကပဲ့မပါတဲ့လေကြီးပင်လယ်ထဲလွတ်လိုက်တယ်လို့ဖြစ်လိမ့်ပဲမပါတဲ့သင်္ဘောကြီးပင်လေတဲ့လွတ်လိုက်တယ်လို့ဖြစ်လိုက်မယ်။တည်ငြိမ်တဲ့စိတ်ဆိုတာလေးနဲ့ကြိုးစားမှာတို့ကြိုးစားခြင်းဟာခီးရောက်။တည်ငြိမ်မှစိတ်မရှိဘဲနဲ့ရောက်ရက်ခတ်ပြီးတော့ကြိုးစားနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြိုးစားခြင်းတွေခီးမတင်ဘူး။ဒါကြောင့်တည်ငြိမ်သောစိတ်သာဘေကဒါကိုသမာဟိတစိတ်လို့ခေါ်တယ်။ကိုယ်စိတ်ကိုကိုလိုတဲ့နေရာထားပြီးတော့မှစိတ်ဆိုင်စူးစူးကြိုးစားတဲ့အခါကျတော့မှဒါခီးတွင်။ဒီစိတ်ဒီနေရာထားဒါကိုကြိုးစားမယ်ဟဲ့ဒီလိုပါဒါလေးနည်းနည်းလုပ်လိုက်တော့ကြောင့်ဟိုနေရာလေးပြေလို့လဲဟိုဥစ္စာပြေလို့လဲအာဘယ်နေရာကြီးပြီအကုန်လုံးသူပါရကြီးပဲဟိုဟာလေးနည်းနည်းဒီဟာလေးနည်းနည်းဟိုဟာလေးဆက်ဆက်ဒီဟာလေးဆက်ဆက်နဲ့ကျိုးတော့ကျိုးစားနေတာပဲအဲနှစ်ပေါင်းတရာ
ကြောင်ကျူးစားနေတာဟိုဟာလေးနဲ့နဲ့ဒီဟာလေးနဲ့နဲ့ချက်ပြီးတော့ဆက်ဆက်ဆက်ဆက်လှုပ်နေတဲ့ပုဂ္ဂိုလ်ဟာခရီးမတင်ဘူးတခုတည်းကိုစိုက်ပြီးတော့ကျူးစားသွားတဲ့ပုဂ္ဂိုလ်ကြတော့တခုတည်းနဲ့လောကမှာထိတ်ကိုတက်သွားဒီလိုကိုဒါကြောင့်စူးစိုက်တဲ့စိတ်သာဝေကဒါကိုသမာဟိတစိတ်နောက်တနည်းပြောရင်တော့ပြီးငိမ့်သောစိတ်သမာဓိဒါရှိရဘယ်တော့ပဲကျူးစားနေနေဝရိယကြီးနဲ့အပြစ်ဒဏ်ကျူးစားနေတဲ့ပုဂ္ဂိုလ်တွေထိုဝရိယကိုသမာဓိနဲ့ကပ်ပေးမထားလို့ရှိရင်ခရီးမတွင်ဘူးအကျိုးမတင်ဘူးဒါကြောင့်ဝရိယနဲ့ပြည့်စုံသူသည်သမာဓိကိုလည်းရအောင်ယူတည်ငြိမ်သောစိတ်ကိုလည်းရအောင်ယူစူးစိုက်သောစိတ်ကိုလည်းရအောင်ယူတည်ငြိမ်သောစိတ်စူးစိုက်သောစိတ်နဲ့ဝရိယကိုချင်းတရားတွေတွဲလဲလို့ရှိရင်ဉာဏ်ဆိုတဲ့ပညာအလိုလိုလာတယ်ဒီမှာဘဝရဲ့တန်ဖိုးရှိတဲ့အနှစ်သာရကိုဆင်လိုက်တော့ဝရိယရဲ့ထိတ်နာကဘာတက်လာကြလဲဆိုလို့ချင်းတမာတိတက်လာတမာတိနေတော့ပြည့်စုံပါပြီပြီးရောလားစိတ်ကလေးဒီနေရာထားလို့နေတယ်နေယုံနဲ့ဒီစိတ်ပြီးပြီလားလို့ဆိုလို့ရှိရင်မပြီးသေးဘူးသူစံဆင်ခြင်နဲ့ဉာဏ်ဆိုတာပါအောင်မှာဟဲ့ဒီဟောဒီပြီးနေတဲ့စိတ်ဟာခင်းမြဲစူးရှာတဲ့သဘောရှိသူစံဆင်ခြင်နဲ့သဘောမရှိဘဲနဲ့ငြင်းနေလို့ရှိရင်အဲ့ဒါအိပ်ပျော်နေတာလည်းတဲမထူးဘူးတခါတခါသမารိလွန်ရင်အိပ်ကြော်သလိုလိုဖြစ်ဖြစ်နေတယ်ကိုတရားစကားနဲ့ကြတော့ဒါကြောင့်ပြီးငိမ်သောစိတ်ကိုနောက်ကဘာတက်ပေးလိုက်ရမလဲဆိုလို့ရှိရင်စူးစမ်းဆင်ရင်နဲ့ဉာဏ်ကလေးထည့်ပေးလိုက်လို့ရှိရင်အာတခါတည်းကိုအဲ့ဒီပုဂ္ဂိုလ်မှာခကြီးတွင်းသွားဘာလို့တွင်းသွားလဲဉာဏ်ဆိုတာကဒီနေရာဘုန်းကြီးတို့ပြောခြင်းနဲ့ဉာဏ်ကသိဗံဝိဇ္ဇာပညာတွေကိုတက်ပြီးတဲ့ဉာဏ်မျိုးကိုမဆိုလိုပါဘူးအဲ့ဒါတွေကတော့အကပါပဲတဘဝကတဏ္ဍစာပါပဲမန္တရာတွေအနှိမ့်ရတဲ့ဉာဏ်မျိုးဆိုတာကခန္ဓာကိုဖောက်ထွင်းသိမြင်တဲ့ဉာဏ်ကိုပြောတာဒါကြောင့်ယောဇာဝဒကတံဇီဝေဒုပညောယောဇာချင်းပုဂ္ဂိုလ်တွေကဒုပညောသိဉာဏ်ပညာမရှိပါဘဲနဲ့။ပါဉာဏ်ပညာတို့ဆိုရင်သတ္တဝါနဲ့ယုံနံခွဲသိတဲ့ဉာဏ်ယုတ်တရားနံတရားနှစ်ပါးကိုခွဲပြီးတော့သိတဲ့ဉာဏ်ပညာနဲ့ပရမတ်ကိုခွဲပြီးတော့သိတဲ့ဉာဏ်လို့ခေါ်ဆိုရတဲ့အဲ့ဒီနံယုတ်ကိုသိတဲ့နာမရူပပရိစေတဉာဏ်လုံးမှမရှိပါဘဲနဲ့။ဝဒကတံနိပေါင်းတရားကာလကြောင့်သေးဇီဝိယကိရိသက်ရှင်ပြီးတော့နေရဇေဃာမူတတ္တတို့ပုဂ္ဂိုလ်ရဲ့ဇီဝနာတော့နေပေါင်းတရားကာလကြောင့်သက်ရှင်နေရခြင်းတဲ့ပညာဝန္တကနံယုတ်ပြီးတဲ့ပညာရှင်ရဲ့ဧကဟံတမိတယတဏ္ဏနဲ့ကြည်တာသက်ရှင်ပြီးတော့နေရခြင်းကသေရောမြတ်ဤပမာတိကင်းတော့ဘာတွေနှိမ့်ဆက်တယ်လဲနိဝရဏတရားတွေနှိမ့်ဆက်တယ်ဒီငိမ်သောစိတ်မရှိတဲ့ပုဂ္ဂိုလ်တွေမှာမှတ်ပါကာမိစ္ဆန္ဒနိဝရဏတွေနှိမ့်ဆက်တယ်ဇာဘာဒနိဝရဏသီလမိဒ္ဓနိဝရဏဥဒိသနိဝရဏကုက္ကုသနိဝရဏဝိသိကိစ္စနိဝရဏတည်ငြိမ်သောစိတ်လို့ခေါ်တဲ့သမာဓိလေးမှမရရင်နိဝရဏတွေနဲ့အသက်ရှင်နေရတာမှလို့ဖို့မတန်ဘူးတဲ့ကာမဂုဏ်လိုချင်တဲ့စိတ်အာမကျိနတဲ့စိတ်အိတ်ချင်းငိုင်းကြီးတဲ့စိတ်ဥဒိသပြန့်လွင်းတဲ့စိတ်သီလမိဒ္ဓထိုင်မင်းတဲ့စိတ်ကုက္ကုသပူလောင်တဲ့စိတ်ဝိသိကိစ္စမဆုံးပြတ်နိုင်တဲ့တွေးတောနေတဲ့သံတရားတွေအဲ့ဓာဒီဘလဝေကြီးနဲ့ကအသက်ရှင်နေရရင်ကိုကျင်တရားနဲ့ပြည့်စုံပေမဲ့ဝရိယနဲ့ပြည့်စုံပေမဲ့ဒါနနဲ့ပြည့်စုံပေမဲ့ကာမိခန္ဓာကတဲ့နိဝရဏတွေစိတ်ထဲနှောက်ရက်နေရင်ဒီစိတ်ဟာမကြည်နိုင်ပါဘူးစိတ်မကြည်ရင်ပတ္တတိမဖြစ်ဘူးပတ္တတိမဖြစ်ရင်ပီတိမဖြစ်ဘူးပီတိမဖြစ်ရင်ဒုက္ခလို့ခေါ်တဲ့စိတ်ချမ်းသာခြင်းမရပါဘူးပီတိဒုက္ခမရရင်ကာမဂုဏ်ဘလောက်ပဲပေါ်နေနေဒီလူဟာစိတ်မချမ်းသာရင်ဘာများလောကမှာလောကနိဗ္ဗာန်ဆိုတာတိတိကျကျအောင်ပါလေစိတ်ချမ်းသာမှုတွေပဒနာစိတ်ထဲချမ်းသာအောင်ကနိဝရဏကင်းအောင်လို့ကာမိက္ခန္ဓာစရှိတဲ့နိဝရဏတရား၅ပါးကင်းမှစိတ်ထဲချမ်းသာတယ်ဆိုတာပီတိဒုက္ခကိုရမယ်နိဝရဏကင်းတဲ့ပီတိဒုက္ခရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝအတော်တန်တန်ဖို့ရှိပြီဒါကြောင့်တမာတိစကံတက်တဲ့ပုဂ္ဂိုလ်တွေကနိဝရဏတရား၅ပါးကိုပယ်ခြင်းဆိုတဲ့အတွေ့အကြောင်းနိဝရဏတရား၅ပါးပယ်နိုင်တယ်ဆိုတဲ့အကြောင်းကြောင့်ပီတိဒုက္ခကိုရမယ်သမารိစကံတက်ရင်နိဝရဏတရား၅ပါးကိုပယ်လိုက်တယ်။နိဝရဏတရား၅ပါးရှင်းတော့ရင်စိတ်ထဲမှာကြည်အီးပြီးတော့လာတဲ့ပိဋိပါဒတိဒုက္ခမြတ်ရ။ဒုပိဋိဒုက္ခနဲ့အသက်ရှင်နေရရင်တမနဲ့လောက်ပဲနေရနေရဖို့တန်ပြီတဲ့။ဒါကသမารိရဲ့တန်ဖို့နိဝရဏကင်းလို့ဘဝဖို့တန်တယ်မှတ်ထား။ကဲသမာတိလို့ခေါ်တဲ့စူးစိုက်တော့စိတ်တော့ရှိပြီဘဝမှာတကယ်အဖို့တန်တာရပါလား။ဒုပညာဆိုတဲ့ခုနကအပိုင်နော်။ဘာတဝါနဲ့ယုံနံပြီးတဲ့ဉာဏ်လုံးမှမရှိရင်အဲ့ဒီဘဝဟာသက်ကာယဒိဋ္ဌိကြီးနဲ့သက်ရှိရတာ။ဘုရားတို့ပြောခဲ့တဲ့မကောင်းကျိုးနဲ့ကောင်းကျိုးလေးတွေအတောလိုက်နော်။သမာဓိကျင့်ရင်ပါတဲ့တော့နိဝရဏနဲ့အသက်ရှိတာဘုမတံ။သမာဓိနဲ့ပြည့်စုံရင်နိဝရဏကင်းလို့ပိဋိဒုက္ခနဲ့နေရတာဘုတံနဲ့ နောက်တန်ဖို့တို့တန်ဖို့ရှိတဲ့အရှင်းကပါတယ်လေ
ပညာ
ဉာဏ်ရုပ်ကိုသိတဲ့တင်ကရုပ်နဲ့နာစိတ်စရတဲ့ရုပ်ခန္ဓာ၅ပါးဒါလောက်သိတဲ့ဉာဏ်မျိုးတော့ရအောင်မှာဖြစ်စိတ်စရတဲ့ရုပ်ဆိုတဲ့ခန္ဓာ၅ပါးလောက်မှနားမလည်ရင်ဘဝဟာဘယ်နဲ့မေကာယဒိဋ္ဌိကြီးတန်းလန်းနဲ့အသက်ရှင်နေရတာမို့လို့ဘဝမှာသိကြောက်ချာကောင်းတယ်ဉာဏ်ရုပ်မှာခွဲမသိရင်မေကာယဒိဋ္ဌိကလည်းမရှင်းမဲ့ဘူးဉာဏ်ရုပ်ကြာကြာနာနားလည်သွားဩအထုကြည့်လို့ဣဒီကရုပ်တရားဣဒီကဝေဒနာတရားဣဒီကပင်ညာဣဒီကသင်္ခါရဣဒီကဝိညာဉ်လို့ဝိပဿနာရှုခဲ့မှာခန္ဓာ၅ပါးရှင်းလင်းနဲ့နားလည်သွားရင်တက္ကရာဒိဋ္ဌိကကင်းသွားတယ်။တက္ကရာဒိဋ္ဌိကိုဘယ်သူကခွာပလိုက်သလဲ။နံယုတ်ကိုသိတဲ့ပညာကခွာတာ။အဲ့ဒီပညာရမှာဘဝအဖို့တန်တယ်။အဲ့ဒါကခန္ဓာတွေကထုတ်လိုက်တဲ့အနှင်းအရာ။ခန္ဓာကိုယ်တွေကထုတ်ယူတဲ့အနှင်းဒီညာတခြားကမလာဘူးအဲ့ဒါ။ဒါကြောင့်ရောသာခြင်းပုဂ္ဂိုလ်ဒီကဒုက္ခညောနံယုတ်တရားနှစ်ပါးလုံးမှာပိုင်းခြားသိတဲ့ဉာဏ်ပညာမရှိပါပဲနဲ့။ဩသာသတ္တံနိပေါင်းတရားကာလကြအောင်စီဝေစီဝေယကေသိရှိရေနေရလေကားမှုသာသပုဂ္ဂလသာတုဏယုတ်ကိုမသိသောပုဂ္ဂိုလ်ရဲ့ဇီဝနာတောနိပေါင်းတရားကာလကြအောင်သက်ကာယဒိဋ္ဌိကြီးနဲ့အသက်ရှိပြီးတော့နေရခြင်းထေပညာဝန္တာသဏယုတ်ကိုပြီးသောပုဂ္ဂိုလ်ဤဇီဝီတံသက်ကာယဒိဋ္ဌိကင်းပြီးတော့အသက်ရှိပြီးတော့နေရခြင်းဤသေရောမြတ်လာပါပေ၏ဒါကြောင့်နောက်တစ်ခါတိတ်ပြီးတော့လာခဲ့တဲ့တံဘိုးကြီးပဲဘဝရဲ့အနှစ်သာရဆိုတာခန္ဓာတည်းကထုတ်ပါဘာလို့ထုတ်ရမလဲနာမည်ရုပ်ကိုသိတဲ့ဉာဏ်ပညာရအောင်ယူအဲ့ဒါမှဘဝတံဘိုးကြီးတဲ့အနှစ်သာရနာရုပ်သိတဲ့ပညာမှမရရင်ငါတို့ရဲ့ဘဝဟာသက်ကာယဒိဋ္ဌိကြီးနဲ့နေရမှာမို့လို့ဘဝအဖို့မတန်သေးဘူးလို့သဘောကျခိုင်းနောက်တစ်ဆင့်တဲ့ယောဇဝုသတတံစီဝေယောဇဝုသတတံစီဝေအပဒံဥဒယပယံဧဇဟံဇီဝိတံပေယောပတ္တောဥဒယပယံတက်လာယောဇခြင်းပုဂ္ဂိုလ်ဒီကဩရိယဗယံယုံနံနှစ်သိန်းတို့ရဲ့ဖြစ်ခြင်းပြခြင်းကိုအပဒံတောအပဒံအပဒံနဲ့ကောင်းစွာတင်နေဉာဏ်ဖြင့်မမြင်ရပါပဲလေ။ဝန္တာတံနိပေါင်းတရားကာလကြအောင်သေစီဝေယကေယသိခြင်းပြီးတော့နေရစေကမူ။တသတောနာယုံနှစ်ပါးတို့ရဲ့ဖြစ်ပျက်ကိုမမြင်မဲနဲ့အသက်ရှိသောပုဂ္ဂိုလ်ဤဇီဝနာတို့နိပေါင်းတရားကာလကြအောင်အသက်ရှိပြီးနေရခြင်းထံပညာဥဒယဗျာယုံနာနှစ်ပါးတို့ရဲ့ဖြစ်ခြင်းပြခြင်းကိုပတ္တတော်ပတ္တန္တသာသိမြင်သောပုဂ္ဂိုလ်ဤဧကာဟံတဏိတယတဏံနဲ့ဇီဝိတံသိရှိပြီးတော့နေရခြင်းကသေရောမြတ်ဤနောက်တက်လာတာကဉာဏ်ပညာတော့ရတယ်နော်ဘယ်လောက်ရနာယုတ်သိတဲ့ဉာဏ်ပညာသာလို့ပြောကြဆိုနာမရူပပရိစ္ဆေဒဉာဏ်ပေါ့ဒါယုတ်တရားဒါနံတရားဒါခန္ဓာ၅ပါးလို့သိတဲ့ဉာဏ်ရလို့သက်ကာယဒိဋ္ဌိတော့ကင်းပါပြီတဲ့ဒါပေမဲ့ဒီယုတ်တရားဟာမြဲတယ်လို့ဆိုပြောင်းဉဏ်ကြီးဆွဲထားရင်ခက်တယ်အဲ့ဒါသတ္တရဒိဋ္ဌိဒီဝေဒနာပညာသင်္ခါရဝေဒခန္ဓာတွေကနိစ္စပဲလို့ပြောင်းဉဏ်ကြီးဖြစ်ထားရင်ဒါသတ္တရဒိဋ္ဌိခေါ်ညာစွာဘုရားကအနိစ္စယုတ်ဉဏ်တွေတလက်ကပြည့်နေတယ်လို့ဘယ်လိုပဲဟောဟောအနိစ္စလည်းမခံဘူးယုတ်တော့လည်းခံနေတော့ယုတ်တရားကြီးဟာနိစ္စလို့ပြောင်းဉဏ်ကြီးဖြစ်နေရင်အေးဒီလူအယူအဆမှာသတ္တရဒိဋ္ဌိကြီးဖြစ်နေကြပြီတဲ့အနိစ္စကိုမြင်မှဘာဖြစ်သလဲသဗ္ဗတဒိဋ္ဌိကကင်းတယ်နောက်တစ်မျိုးပြောကြဆိုအပြစ်ကိုမြင်မှမြဲတဲ့အယူသဗ္ဗတဒိဋ္ဌိကင်းတယ်အဖြစ်ကိုမြင်မှပြန်မဖြစ်တော့ဘူးလို့ယူဆတာတဲ့ဥစ္စေတဒိဋ္ဌိကင်းတယ်တခါတခါကျတော့လူတွေကပြည်ပြီးနောက်မဖြစ်တော့ဘူးလို့ဒီလိုယူတဲ့အယူကရှိသေးတာကိုပြည်ပြီးပြီးတာပါပဲနောက်ဘာမှမဖြစ်တော့ဘူးဆိုတော့ဒါကဥစ္စေတဒိဋ္ဌိဥစ္စေတဒိဋ္ဌိပဲအရှင်ရှင်းတယ်ရှုခွက်တဲ့ဝိပဿနာတင်ဉာဏ်နဲ့ခန္ဓာကိုရှုလိုက်တဲ့အခါကျတော့ယုံနာနှစ်ပါးတလဇဖြစ်ဖြစ်နေတာလဲတွေ့တယ်။တလဇပျက်စီးပျက်စီးနေတာလဲတွေ့တယ်။ဖြစ်လာတဲ့သဘောနဲ့ပျက်စီးနေတဲ့သဘောနှစ်ခုကိုတွေ့လိုက်ပြီလဲဆိုရင်ယောဂီရဲ့ဉာဏ်နဲ့ပဲနဲ့ရှင်းသွား။ဩငါသောသောကထင်ထားတာကတော့ယုံနာဟာမပြည့်ဘူးလို့ထင်ထားတာ။ခုတော့ပျက်စီးတာကြီးတွေ့ပြီဆိုတော့မပြည့်ဘူးဆိုတဲ့အယူအဆသတ္တရဒိဋ္ဌိကြီးအပြည့်မြင်တဲ့အချိန်ရှင်းသွားပြီ။ပြန်သွားပြီးတဲ့ယုံနာနေပြန်မဖြစ်တော့ဘူးလို့ယူဆတဲ့ဥစ္စရာဒိဋ္ဌိကြီးကလည်းပဲအသိအပြည့်အကြောင်းနဲ့အကျိုးဆက်ပြီးတော့ယုံနာနေရဲ့အဖြစ်ကိုတလကမြင်လာတော့ဩယုံနာနေကတလကဖြစ်ဖြစ်နေတဲ့သဘောရှိတယ်အဖြစ်ကိုမြင်တဲ့အချိန်ပတ်ဥစ္စေတဒိဋ္ဌိလည်းကျင့်တယ်ဒါကြောင့်နာမရူပဝဝဋ္ဌာနေနာနံယုတ်တရားနှစ်ပါးပိုင်းခြားသိတဲ့ဆိုတဲ့ဉာဏ်ပညာဖြင့်ဘေကာယဒိဋ္ဌိသတ္တဝါရှိနေတယ်ဆိုတဲ့အမတ်တင်ရဲ့သက်ကာယဒိဋ္ဌိကြီးကို
ဘဇဟတိပသနိုင်ဤနာယုတ်ပြီးတဲ့ပညာကသက္ကာရဒိဋ္ဌိကိုပဲတယ်ဥဒယဒသနိနာနာယုတ်တို့အဖြစ်ကိုမြင်တဲ့ဉာဏ်ကဩဇိတာဒိဋ္ဌိဩဇိတာဒိဋ္ဌိကြီးကိုပြတ်တယ်ဆိုတဲ့ဩဇိတာဒိဋ္ဌိကြီးကိုဘဇဟတိပဲတယ်ဝိယဒသနိနာအဖြစ်ကိုမြင်တဲ့ဉာဏ်ကဖြစ်ပြနော်အဖြစ်ကိုမြင်တဲ့ဉာဏ်ကသဗ္ဗတာဒိဋ္ဌိနာယုတ်တွေမပြည့်ဘူးခိုင်ရဲတယ်လို့ယူဆွဲထားတဲ့သဗ္ဗတာဒိဋ္ဌိကြီးကိုပဇာတိပဲသနိုင်တယ်။ဒါကြောင့်ဩရိယဘယအဖြစ်အပျက်မြင်သဗ္ဗတာနဲ့ဩစိတဒိဋ္ဌိသင်တယ်ဒီမှဘဝမှာဖွတ်တယ်နဲ့ဖြစ်ပြမှမမြင်သေးရင်သဗ္ဗတာဒိဋ္ဌိနဲ့ဩစိတဒိဋ္ဌိလည်းကင်းမှာမဟုတ်သေးတော့လောဘဝမှာအဖို့မတန်သေးဘူးတဲ့ဉာဏ်ကဒီလိုအစစ်စစ်တက်လာတယ်။ဒါကြောင့်ယောဇဝတ္တတံဇီဝေအပ္ပဒဥဒယပယံဧကဟံဇီဝိတံပေယောပပ္ပဒဥဒယပယံယောဇာချင်းပုဂ္ဂိုလ်ဒီကဥဒယပယံယုတ်တရားနန္တရားနဘာတို့ရဲ့ဖြစ်တယ်ပြည့်တယ်ဆိုတဲ့သဘောကိုအပ္ပဒံအပ္ပဒံတော်ကောင်းစွာတင်တယ်မသိမမြင်ရသည်ဖြစ်ရဲ့ဝဒသတံနှစ်ပေါင်းတရားကာလကြောင့်စီစီဝေယကေရသိရှင်ပြီးတော့နေရစေကမူတသထူဖြစ်ပြကိုမမြင်ဘဲနဲ့အသက်ရှင်သောပုဂ္ဂိုလ်ဤဇီဝနာတော်နိဗ္ဗာန်တရားကာလကြောင့်သိရှိရနေရခြင်းတဲ့ဥရိယပင်ယုံနာနှစ်ဖင်းတို့ရဲ့ဖြစ်ခြင်းပြခြင်းကိုဘာသာတော်ဘာသာတတာတွေ့မြင်သောပုဂ္ဂိုလ်ဤဧကဟံတဏိတယတဏ္ဏိနဇီဝိတံသိရှိပြီးတော့နေရခြင်းကသေရောမြတ်ဤတန်ဖိုးရှိတဲ့ဘဝရဲ့အနေဖြစ်တဲ့ကိုမြင်တဲ့ဉာဏ်ဥရိယပင်ဉာဏ်ပေါ့ဒါတော့ယခုပြောခဲ့တာတွေပြန်ဆင်လိုက်စမ်းအစကဘယ်ကလာခဲ့တာလဲဇီဝဥစ္စာရဲ့အနှစ်ဟာဒါနာဘာကြောင့်ဇီဝဥစ္စာဒီလောကနိဗ္ဗာန်မဟုတ်တလဲ။ကျန်သူယုံကားပါဝိုင်းနေလို့လောကနိဗ္ဗာန်အစ်စ်မဟုတ်ပါဘူး။ဒါကြောင့်ဇီဝဥစ္စာတွေကထုတ်ရထုတ်ရလူတန်းချင်းဆိုတဲ့ဒါနမှုပြုရင်ဘဝရဲ့အနှစ်ကိုရပြီလို့တကယ်မှလိုက်။ဇီဝဥစ္စာဒီအကာ။အဲ့ဒါဘလောက်ပဲရှိလို့ဘလောက်ပဲကျန်းမာနေနေကိုချင်းတရားမရှိရမကောင်းကျိုးငါမျိုးနဲ့အသက်ရှင်ရတာမို့လို့ဘဝအနှစ်မရှိဘူး။အသက်ရှိချင်းကျန်းမာခြင်းဒီပဒါနမဟုတ်ဘူး။မကောင်းကျိုးငါမျိုးကိုဖယ်ပြီးတော့အသက်ရှင်ရတာမဟုတ်လို့သီလနဲ့ပြည့်စုံခြင်းဒီဘဝရဲ့တန်ဖိုးရှိတဲ့အနေနောက်တစ်ဆင့်တဲ့ကိုချင်းတရားဘလောက်ပဲကောင်းကောင်းဝရိယမရှိတဲ့ကိုချင်းတရားဟာလည်းပဲထိတ်တန်းမရောက်နိုင်ပါဘူးကိုချင်းတရားနဲ့ပြည့်စုံသူဒီထိုကိုချင်းကိုဝရိယနဲ့စပ်ပေးမှထိတ်တန်းတတ်ပါတယ်အဲကြောင့်ဝရိယနဲ့ပြည့်စုံသူဒီတရက်လောက်ပဲနေရနေရဘဝဖို့တန်တယ်တာမပဒံလုံးလာဝရိယမှမပါခဲ့ရင်နှစ်ပေါင်းတရားကြာကြာဘဝဖို့မတန်ဘူးဝရိယဒီဘဝရဲ့တန်ဖိုးရှိတော့အနေဝရိယတော့တတိတော်များသုံးပါပြီဘုရားလုံလောက်ကြလားလို့မေးမလုံလောက်သေးဘူးထိုဝရိယတွေနဲ့ဘလောက်ပဲကြိုးစားနေနေတည်ငြိမ်သောစိတ်မရှိဘဲနဲ့ကြိုးစားနေရင်ဒီဝရိယလည်းခရီးမတွင်ပါဘူးတည်ငြိမ်သောစိတ်လို့ခေါ်တဲ့သမာဓိကိုရမှနိဝရဏတရား၅ပါးကင်းပြီးတော့သိစေရတာဒါကြောင့်သမာဓိဒီပီတိဒုက္ခဒီဘဝဥစ္စာတွေနဲ့ပြည့်စုံတဲ့ချမ်းသာတဲ့ပူပြီးတော့ကောင်းတဲ့ပီတိဒုက္ခအရတာကိုဖြစ်စီသောကြောင့်သမာဓိနဲ့ပြည့်စုံတာဟာဘဝမှာပြင်တန်ဖိုးမပြတ်နိုင်တဲ့အနှစ်ပဲသမารိနဲ့ပြည့်စုံနဲ့လုံလောက်ပါပြီလားဗျာမလုံလောက်သေးဘူးပညာရမှာဘာပညာလဲဘာတဝါနဲ့နံရုပ်ခွဲတည်တဲ့ပညာခန္ဓာ၅ပါးလောက်နားလည်တဲ့ပညာကိုရအောင်ကြိုးစားကြအောင်ခန္ဓာ၅ပါးယုံနာ၅ပါးလောက်မှမသိရင်သက်ကာယဒိဋ္ဌိကြီးနဲ့နေရတာမို့လို့နှိပ်ပေါင်းတရားကြားပေမဲ့ဘဝအဖို့မတန်ဘူးတဲ့သက်ကာယဒိဋ္ဌိကျင်းပြီးတော့နေရမှာဘဝအဖို့တန်အောင်ဘဝအဖို့တန်တယ်ဆိုတဲ့အတွက်ကြောင့်နာယုတ်တရားနှစ်ပါးပြီးတဲ့ပညာကိုရအောင်ကြိုးစားအဲ့ဒီနာယုတ်ပြီးတဲ့ပညာတွေတန်ဖိုးရှိတဲ့ဘဝရဲ့အနည်းဒါခန္ဓာတွေကထုတ်ရတယ်သီလသမာဓိဝရိယဆိုတဲ့အနည်းကဘဝကနေထုတ်ရပညာဆိုတဲ့အနည်းကခန္ဓာတွေကထုတ်ရနာယုတ်တော့ပြီးပြီလုံလောက်ကြလားလို့မေးသာသနာဒိဋ္ဌိမကင်းသေးဘူးဩစိတဒိဋ္ဌိမကင်းသေးဘူးဖြစ်ပြမမြင်ရင်နာယုတ်တို့ရဲ့ဖြစ်ပြကိုမြင်းမှသာသနာနဲ့ဩစိတဒိဋ္ဌိနှစ်ပါးကင်းမှာမို့လို့ဘဝရဲ့အကောင်းဆုံးအနှစ်သာရသည်နာယုတ်ရဲ့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ရအောင်ယူလိုက်ခန္ဓာတွေကဒီဉာဏ်ကိုထုတ်ရတယ်နော်ဒါကြောင့်အနိစ္စာတိသဘာဝေဤအဘိနာပတိပိလနာတာနိသာရတာဤမသကာယတာဘာဝနာနာမသာရောအနိစ္စာတိသဘာဝေဤအနိစ္စာစရှိသောအချက်တို့ဖြင့်အဘိနာပတိပိလနာတာအမြဲမပြတ်နှိမ့်ဆက်၍နေလေသောကြောင့်နိသာရတာနိသာရာရှာမရသောဤမသကာယတာဤခန္ဓာကိုယ်ကြီးရဲ့ပါရောနာမအနှစ်သာရဟူသည်ကဘာဝနာဘာဝနာတရားပါပဲဒီအနိစ္စချက်နဲ့မပြတ်နှိမ့်ဆက်တဲ့ခန္ဓာဒုက္ခချက်နဲ့မပြတ်နှိမ့်ဆက်တဲ့ခန္ဓာအနာတ္တချက်နဲ့မပြတ်နှိမ့်ဆက်နေတဲ့ခန္ဓာဘာများနှစ်သာရရှိသလဲမကြင်ပြရမယ်ငါပြောတော့အခွန်လေးခွာခ ควาไล่တယ်ควาไล่တယ်အဘောကတစ်ဖက်ควาไล่လဲအခွန်ပဲနောက်တစ်ဖက်ควาไล่လဲအခွန်ပဲควายင်းควายင်းเนี่ยအခွန်ကြီးပဲထွက်တယ်အနှစ်မရပါဘူးဒီခန္ဓာကိုယ်ကြီးကငါပြောတုံးနဲ့မချားဘူးတော့သဘောကျယူပဲခန္ဓာတတควาအကားပဲဝိရณะခန္ဓာတတควาသိញရဲ့ခန္ဓာသင်္ခါရရဲ့ခန္ဓာဝิญญาณရဲ့ခန္ဓာတတစီတတစီควาควาခြင်းနှိုင်းควาငါပြောတုံးလို့အကားကြီးထွက်တယ်မကြခင်သုတ်တံမှာပြည့်ရတော့မယ်ဘာများအနှစ်ရှိတယ်ဒီကံအနစ်ရှိတဲ့တင်ပြီးတော့မောမှပြင်ဆင်နေရင်ဒီပုဂ္ဂိုလ်များဟာအကာကိုမဲ့မောနေတာဖြစ်ချင်းကြောင့်ဟုတ်လားခန္ဓာကိုယ်ရဲ့အနစ်ဒီအနိစ္စဖြစ်တာပြင်းမှန်းသိအောင်ကြည့်ဒီဉာဏ်ရရဲ့အနစ်ဒုက္ခဖြစ်တာပြင်းမှန်းသိအောင်ကြည့်ဒီဉာဏ်ရရဲ့အနစ်အနတ္တဖြစ်တာပြင်းမှန်းသိအောင်ကြည့်ဒီဉာဏ်ရရဲ့အနစ်ပါပဲအဲ့ဒါဘဝမှာတန်ဖိုးရှိတဲ့အနစ်လို့သဘောကျဒီအနစ်ကိုရအောင်ယူဘဝမှာနေရယူနှပ်ပြီးသေရယူနှပ်ပြီးယခုပြောခဲ့တဲ့အနှစ်ဒီကိုမှမရင်ဘဝနေရာကျိုးလည်းမနှံ့၊ပေရာကျိုးလည်းမနှံ့ဖြစ်ပါလိမ့်မယ်။ဒါကြောင့်ပါရိသဗ္ဗရတောညတဝအပါရိသအာသာရတောဒေဝရန္တိကိသန္တိပမ္မာပင်ကပ္ပဂောဇရာပမ္မာပင်ကပ္ပဂောဇရာမံကန်နဲ့အကျဉ်းအစီအတွေးခေါ်ရင်ကျေစရာအာယုန်ရှိနေကြကုန်သောယေနရခြင်းလူယောနပသတ္တဝါတို့သည်ပါရိသတကယ်အနှစ်ရှိတဲ့ဒါနသီလဘာဝနာဆိုတဲ့တရားသုံးပါးကိုလည်းပဲပါရတော်အနှစ်ရှိတဲ့အနေအားဖြင့်ဇာနံတိသိရှိကြလေကုန်၏အာသာရိသအနှစ်မရှိတဲ့ဇီဝဥစ္စာရဲ့အသက်ရှိရတဲ့ကျန်းမာရတဲ့ဘဝရဲ့ကိုယ်ခန္ဓာရဲ့ဆိုတဲ့အကားလေးကိုလည်းပဲအာသာရတော်အနှစ်မရှိပါဘူးလို့ဇာနံတိသိရှိကြလေကုန်၏ဒီတို့အနှစ်နဲ့အကားခွဲပြီးတော့သိရှိနားလည်ကြတဲ့လူအပေါင်းတို့သည်ပါရံတကက်ပမ္မသင်္ကပ္ပဂောဇရာမှန်ကန်နဲ့အတွေးခေါ်အယူဆလက်ခံထားကြကုန်သည်ဖြစ်၍ပါရံတကက်အနစ်စေအနစ်မှန်ဆိုတာကိုအဋ္ဌိကေသံတိလက်ဆုပ်လက်ကိုင်းပိုင်ပိုင်မိမိရရှိနိုင်ရလေကုန်သည်